တမရောကာခွဲဦးစီးချုပ်ကနေလက်ရှိစစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်မှုရပ်ဆိုင်းမှုမကြေညာခင်တည့်ရက်မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းတမရောရင်တန်းတစ်ခုကိုအမည်မသိလက်နက်ကိုင်အဖွဲ့ကနေချုံခိုတိုက်ခိုက်ခဲ့လို့တမရောဘက်ကကြာဆုံးမှုတွေရှိခဲ့တယ်လို့ဒေသအတွင်းလူမှုကူညီရေးအဖွဲ့ကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဇယ်ဘက်ကိုမောင်းနှင်လာတဲ့ရှေ့တန်းပြန်တမတော်ရင်တန်းတွေကိုကုတ်ခိုင်မြို့နယ်နှမွေးရီစင်ရွာနဲ့နန်းဖက်ကရွာကြားဗန်ဂျလော့တောင်ဆက်မှာခြုံကိုတိုက်ခိုက်ခံရပြီးတမတော်ဘက်ကထိခိုက်ကြဆိုးမှုတွေရှိခဲ့တယ်လို့နန်းဖက်ကမြစ်သားရှင်လူမှုကူညီရေးတင်းနယ်ရကဦးကျော်ဝင်းကနေ VOA ကိုခုလိုပြောပါတယ
်။ရင်တန်းကိုသူတို့အဲဒီမှာလက်နက်ကိုင်ဖွဲ့စည်းတစ်ခုကနေပေါ့အမည်မသိပေါ့သုံးလမ်းစဲပေါ့တမရှိရှိကနေဒီနောက်တန်းကိုပြန်တဲ့ရင်တန်းကိုခြုံကိုတိုက်တဲ့သဘောပေါ့သူတို့စောင့်ပြီးပြစ်တဲ့အတွဲအဲဒီစစ်သူနှစ်ဦးကြတာပေါ့ညမှာဖြစ်တယ်ဆိုတော့ဒဏ်ရတော့ကျွန်တော်တို့လည်းတော့မသိလိုက်ဘူးသူကရင်နှန်းဆိုတော့ဆက်ထွက်သွားတာပေါ့အဲဒီကြာဆုံးစစ်သည်နှစ်ယောက်ပဲကျွန်တော်တို့အဲဒီနေမီကန်တက်မှာပဲသူကထားခဲ့တာပေါ့တက်ကနေတစ်ဆင့်ကျွန်တော်လူမျိုးသင်းကတက်ကနေတစ်ဆင့်ရေဝဲကိုပို့ပေးလိုက်တာပေါ့
ဂျာရာပတိနေ့မနေ့နှစ်နာရီကျော်ချိန်အမည်မသိစီစစ်ဆဲတိုင်းတက်လက်နဲ့ကန်ဖွဲ့ကနေခြုံခုတိုက်ခတ်ခဲ့တယ်လို့သူကဆိုပါတယ်ကျဆုံးစစ်တီနှုတ်ကိုပါရာပေါင်းစုံသင်ချိုင်းမှာမိရှုစကြူထဲတယ်လို့လဲလူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်လက်ရှိအဲ့ဒီဒေသမှာမြောက်ပိုင်းမှာမိတ်လက်လက်ကန်ဖွဲ့တွေကနေအခြေပြုလှုပ်ရှားနေကြတာဖြစ်ပြီးတမတော်နဲ့မကြာခဏဆိုသလိုစစ်ရေးရထိသွင်းမှုတွေဖြစ်ပွားနေတယ်လို့ဦးကျော်ဝင်းကပြောပါတယ
်ချိန်ကြီးကတော့မြောက်ပိုင်းကတော့လက်မမထိုးရသေးတဲ့အဖွဲ့စည်းတွေကကြံနေသေးတယ်လေသူငင်းငယ်ကြီးမဆူလို့ရတဲ့အဖွဲ့တွေကြံနေတော့မကြာခဏတော့ဖြစ်နေကြတာပေါ့
ကိုခံညွန့်နယ်အတွင်းမှာအစိုးရနဲ့ NCA ကရက်လက်မှတ်မရေးထိုးနိုင်သေးတဲ့တမ်းမလောင်တပ်ဖွဲ့ TNL ၊ကချင်လွတ်လပ်ရေးဖွဲ့ KIU ၊မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ၊ကိုကန်တပ်ဖွဲ့ MNDAA တို့အခြေပြုလှုပ်ရှားနေတာပါ။ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးနန်းဖက်ကရဲစခန်းနဲ့ကိုခံညွန့်နယ်ရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပြီးမှလည်းပြန်လည်ဖြေကြားခြင်းမရှိသလိုတပ်မတော်ဘက်ကလည်းတရေထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးစွဲကော်မတီ UPDGC အသွေးမှုဖွဲ့ဝင်စာလှဖေကတော့အပြစ်ရဆဲရေးမကြေညာခင်အသည့်ရှမ်းပြည်နယ်မြောက်ပိုင်းမှာစိုက်ပွဲဖြစ်ပွားနေစေလို့ဆိုပါတယ
်။မကြေညာခင်ဖြစ်ရတော့ပြည်သိမ်းမှုတွေရှိပါတယ်။ကျွန်တော်မြောက်ပိုင်းမှာတော့အပြစ်ခရဆဲရေးကိုလက်မတော်ဘက်ကဒါမကြေညာဘူးဆိုရင်တော့ပြည်သိမ်းမှုတွေတော့နေစဉ်ဤပါလောက်ကြုံတွေ့နေတာတော့လက်ပြီးတော့မှထူးရမဆားနဲ့ဖြစ်နေရဖြစ်နေပါပြီ
။ဒီကနေ့တောက်ကြနေ့သတင်းမီဒီယာကောင်စီနဲ့တမတော်ကာကိုယူဦးစီးချုပ်တို့တွေ့ဆုံပွဲပြီးတိုင်းဒလနဲ့ကင်ဖွဲ့စဉ်နဲ့ပတ်သက်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ခတ်တိုက်ခိုက်မှုရစရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအရှိလယ်ပိုင်းတိုင်းသတိကံတိုင်းစတဲ့စစ်တိုင်းကြီး၅ခုမှာဒီဇင်ဘာ23ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်ရေးဆန်ရလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်တွင်စစ်ရဆိုင်ဖို့အချက်မပါရှိတဲ့ပေါ်မေးခွန်းထုတ်เสียချက်ဖြစ်နေတယ်လို့ဒါလဖေကဆက်ပြောပါတယ
်။အစိုးရရဲ့2020အပြီးငွေရေးပြီးဆောက်ခြင်းလဲဆိုတဲ့အောက်မှာတို့လည်းသဘောတူတယ်တို့လည်းပူပေါင်းပါဝင်ခြင်းလဲဆိုတဲ့ပြရုပ်ကိုကပောက်ကိုပြခြင်းလာပါတော့။အခုဒီလက်မထူပြီးသားရောလက်မမထူသေးတဲ့ဟာရောသိဒီဟာတွေကိုအပြစ်ခံရဆဲနေဆိုတဲ့အပေါ်မှာတို့ကကြိုးစားထောက်ခံတယ်။ဒါပေမဲ့လို့ဒီစစ်ပိုင်းဒေသကြီးတွေကိုရွေးချယ်ပြီးတော့မှလုပ်တယ်လေဒီနေ့ဒီချိန်မှာရခိုင်မှာစစ်ပွဲတွေပြင်းထန်နေတယ်စစ်ပေးတခတဲ့တွေတိုးပွားနေတယ်ဘာဖြစ်လို့ခြံလက်ခက်တယ်လဲဆိုတဲ့အပေါ်မှာတော့ဒါမေကိုမေ့ချင်စရာပေါ့စစ်မှန်နဲ့ငင်းချမ်းကြီးဒီလျှောက်ချင်တယ်ပြည်တော်စုတစ်ဝန်းလုံးငင်းချမ်းတရားဝပြောချင်တယ်ဆိုရင်အားလုံးပါဝင်ရေးကိုဖြစ်စေချင်တာပေါ့
တမတော်အနေနဲ့2020ခုနှစ်မှာငင်းချမ်းကြီးလုပ်ငန်းစဉ်တွေပြင်းမြောက်စေရေးတန်တိတ်တန်ချတာတဲ့အတိုင်းပြင်းမြောက်အောင်ဆောင်ရွက်မယ်လို့လည်းထုတ်ပြန်ထားပါတယ်ဒါပေမဲ့လက်ရှိစစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းသွားဖို့မပါဝင်တဲ့အတွက်ရခိုင်ဒေသဘက်ကအင်အားသုံးပြီးခြေမုံသွားမလားဆိုတဲ့အချက်ပေါ်နိုင်ငံရေးလှိလာသုံးသပ်သူတွေကလည်းမေးခွန်းထုတ်စရာအနေထားမှာရှိနေပါတယ်ခင်ဗျာ